ဒီမြစ်ဆုံစီမံကိန်းကိုဆက်လုပ်တဲ့မလုပ်တဲ့လေလာသုံးသပ်ဖို့ဆိုပြီးတော့နိုင်ငံတော်သမ္မတကကော်မရှင်ဖွဲ့စည်းလိုက်ပါတယ်။ဒီလိုကော်မရှင်ဖွဲ့လိုက်တာနဲ့ပတ်သက်ပြီးတော့ပေါ့လေဒေါက်တွဲဘူးတို့ဘယ်လိုများသုံးသပ်ပါလဲရှင
့်။အဲကောက်ပါတယ်ကော်မရှင်ဖွဲ့ပြီးစစ်ဆေးတာကျွန်တော်လည်းစူးစူးပါတယ်။ဒါပေမဲ့ဒီကော်မရှင်ကတော့ဒါထက်ထဲဝင်ပေါ့နော်။ဒီအင်ဂျာရဲ့ပိုင်းဆိုင်ရာရောနောက်မှဒေတာအခြေအနေရောနောက်ဒီကခံရတဲ့သဘောထားရောအခုလုံးကိုတိတိကျကျပေါ့နော်ပြန်ပြီးတင်ပြနိုင်တော့အကောင်းဆုံးပေါ့ဟိုအရင်ကဆိုလို့ရှိရင်ဒီလူတွေရဲ့အတန်လည်းမရှိဘူးပေါ့နော်ဒါမှမဟုတ်ကျွန်တော်တို့မတိလိုက်ရဘူးဘယ်သူမှမတိလိုက်ရဘူးအဲဒီလိုပဲအပေါ်ကလှုပ်သွားတဲ့ကန္တာကြောင့်အခုမျိုးစုံစီမံကိန်းကဒီဖြစ်လာတာပေါ့နော်အဲ့တော့တစ်ဖက်ကလည်းအိမ်ကြီးဖြစ်နေတာအနေနဲ့လည်းဆုံးရှုံးမှုဖြစ်တယ်ဆိုတာလည်းဒါတွေလည်းပါပါတယ်အဲ့တော့အခုလိုတကယ်ဝင်းစင်ပြီးမှသွားရောက်ဆစ်ဆင်းမယ်နောက်မှဒေသခံပြည်သူတွေနဲ့လည်းချစ်ချစ်ရရောက်ပေါ့နော်ဒါတကယ်ဖြစ်တယ်လားမဖြစ်တယ်ဘူးလားနောက်မှပြည်သူတွေကိုကြိုက်နေသလားမကြိုက်နေသဘူးလားဆိုဒေသခံတွေရောနောက်မှပြည်စုံဖြစ်တဲ့အတွက်အရာဝတီဖြစ်တဲ့အတွက်ပေါ့နော်ဒီကျမတို့ဒေသခံတွေမကဘူးတနိုင်ငံလုံးမှာဆစ်ဆင်းသွားတဲ့ဒီဖြစ်တဲ့အတွက်နိုင်ငံသူနိုင်ငံသားတွေရဲ့သဘောထားတွေပါဒါသင်ပြသင့်တယ်လို့ကျမတို့ဒီလိုပဲမြင်ပါတယ်ရှင
်ဟုတ်ကဲ့အခုလာမယ့်သတင်းပတ်ထဲမှာပဲဒေါအောင်ဆန်းစုကြည်ကလည်းတရုတ်ပြည်ခီးစဉ်ရှိတယ်ခုလို့ဒေါအောင်ဆန်းစုကြည်ရဲ့ဒီတရုတ်ပြည်ခီးစဉ်နီးမှာပဲဒီကော်မရှင်ဖွဲ့စည်းတဲ့အပေါ်မှာရောဒေါ်တွဲဘူးကဘယ်လိုမြင်ပါလဲ
အဲဒါတော့ကောင်းတဲ့သိစပါဟိုကျမတို့နိုင်ငံတော်အတန်းတင်ခါဒေါအောင်ဆန်းစုကြည်နဲ့လည်းတရုတ်ပြည်သွားတဲ့အခါမှာတော့ဒီလိုစီဗန်ဂိနေပတ်သက်မှာမလွဲမသွေလို့လေပြပြလာမယ်မင်းများလာမယ်ပေါ့နော်အဲလို့ထင်ပါတယ်ဒီကိစ္စကဘာပဲပြောပြောတမလို့ကအခုအစိုးရကလည်းအရင်အစိုးရရဲ့ကောင်းမှုဆုံးမှုခံတဲ့အတွက်ပေါ့နော်ဒါတွေဖြည့်ရှင်းဖို့တောင်းရှိပါတယ်အဲ့တော့အခုလိုကော်မရှင်ဖွဲ့စည်းထားတဲ့ဆိုလို့ရှိရင်သူ့အနေနဲ့လည်းဒီကန္တာတွေမင်းများလာချက်တည်ရှိတော့ပေါ့နော်ဒီလိုမျိုးလုပ်ထားတဲ့ဆိုတဲ့အကြောင်းကိုပြန်ပြီးပြောလို့ရတော့ကျွန်တော်နိုင်ငံအတွက်လည်းဒါဟိုပစ္စလက်ခတ်လောက်တာမဟုတ်ဘူးရန်မြတ်ပတ်တပ်ပြီးအလေးထားဆောင်ရွက်တယ်ဆိုတာကိုကျွန်တော်တို့အင်းကြီးချင်းနိုင်ငံနေသိစေနိုင်တယ်ပေါ့
ဟုတ်ကဲ့ဒီမြစ်ဆုံကိစ္စကဒီကချင်လူလူနဲ့တောင်ဆိုင်းစုကြည်ကြဓမ္မမဟုတ်ဒီလက်ရှိအစိုးရနဲ့ကြားမှာပေါ့လေဆက်ဆံရေးအပေါ်မှာဘလို့အကျိုးတက်ရောက်မှုတွေရှိနိုင်မလဲရှင
်ဒါမြစ်ဆုံစီမံကိန်းကတော့အခုအနေထားဆိုလို့ရှင်ကျွန်တော်တို့ကချင်လူလူမကြပါဘူးကျွန်တော်တို့နိုင်ငံလုံးကပြည်သူလူထုအပေါ်မှာလက်တက်ရောက်ပါတယ်အဲ့တော့တနိုင်ငံလုံးကပြည်သူလူထုနဲ့လက်ရှိအစိုးရနဲ့ဆက်ဆံရေးပေါ့နော်အဲ့ဒီကန္တာမြစ်ဆုံစီမံကိန်းရဲ့ဒီအစီအစဉ်ခံစားအပေါ်မှာတော်တော်လေးရှိရောက်လာမဲ့အနေအထားရှိပါလိမ့်ဖြစ
်ဟုတ်ကဲ့ဒီမြစ်ဆုံစီမံကိန်းကိုဆက်လုပ်တဲ့မလုပ်တဲ့နဲ့ပတ်သက်ပြီးတော့ပေါ့လေဒီလူလူစီကနေပြီးတော့ဆန္ဒခံယူတာမျိုးတွေရောဖြစ်လာနိုင်မလားတော်တွဲဘူးတို့ဘယ်လိုများသုံးသပ်လို့ရနိုင်မလဲရှင
့်အဲ့ဒီကိစ္စတော့လူလူစီကဆန္ဒခံယူဖို့ဆိုတော့ဘာမှလုပ်စရာမလိုပါဘူးဟိုအရင်တကယ်နေတာဟိုလူလူကဆန့်ကျင်နေတယ်ဆိုတာတနင်္ဂနွေလုံးတို့တနင်္ဂနွေလုံးပြီးတဲ့အပြင်ပေါ့နော်အဲတရကန်ရှင်တရုတ်နိုင်ငံကလည်းတည်ပါရဲ့တကဘာလုံးကလည်းတည်ပါရဲ့အဲ့တော့လူထုဆန္ဒကတော့ဒီစရာအကြောင်းမရှိပါဘူးအဲ့တော့လူထုဆန္ဒဘလို့ဆိုရလဲအစိုးရလည်းတည်နေပါရဲ့အဲ့တော့ဒီဒီစီမံကိန်းအခုစုံစမ်းစစ်ဆေးတဲ့ကော်မရှင်ပေါ့နော်မမှန်ကန်ကန်ကျောဆောင်ရွက်ဖို့ပဲလုပ်ရဲလို့ကျမတို့မြင်ပါတယ်
ဒီမြေဆုံစီမံကိန်းဆက်လုပ်တဲ့မလုပ်တဲ့ဆိုတော့ဒီအခြေအနေတွေဘယ်လိုမြင်ပါလဲရှင့်ဘယ်လိုများသုံးသပ်လို့ရနိုင်မလဲရှင
့်အဲဒါကော်မရှင်အနေနဲ့တော့ဒါတကယ်ပကတိအခြေအနေကိုလေ့လာမယ်ဆိုလို့ရှင့်လုပ်တဲ့မလုပ်တဲ့သူသိလာမှာပါအဲ့တော့ဒါမဲ့ပကတိအခြေအနေကတော့အဲဒီမြေဆုံစီမံကိန်းကဆက်မလုပ်တဲ့မူအဲ့တော့မလုပ်တဲ့နဲ့အတွက်ဒီတဖက်နိုင်ငံเนี่ยလှုပ်ထားတဲ့ကိစ္စတွေပေါ့ပစာချုပ်စာကနေသူတို့ကဆုံးရှုံးသွားတယ်ဆိုတဲ့ကိစ္စတွေကိုဘလို့ကျမတို့ဘလို့နည်းနဲ့ဖြေရှင်းမယ်ဆိုတာလည်းဒီကော်မရှင်ကတကယ်လို့မလုပ်သင့်ဘူးဆိုတာတွေလည်းစဉ်းစားသင့်ပါရဲ့
ဟုတ်ကဲ့ဒေါက်တာဘူးခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ရှင်